အမေရိကန်ပြည်ထောင်စုကနှစ်စဉ်လက်ခံနေတဲ့ဒုက္ခသည်အရေးအတွက်ကိုဒီနေ့လေးစားတိုးပြီးတော့လက်ခံမယ်လို့သမ္မတဂျိုးဘိုင်ဒန်ကတင်းလာနေမှာကြေညာပါတယ်။သမ္မတဟောင်းလက်ထက်ကသတ်မှတ်ထားတဲ့အရေးအတွက်အတိုင်းဒုက္ခသည်တွေလက်ခံဖို့ကနအူးဆုံးဖြတ်ခဲ့ပေမယ့်ဒီနေ့အတွက်ဒုက္ခသည်ပေါင်း 62,500 လက်ခံဖို့ပြင်ဆင်သတ်မှတ်လိုက်ကြောင်းသမ္မတဘိုင်ဒန်ကတင်းလာနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အရင်သမ္မတလက်ထက်မှာဒုက္ခသည်စတောင်းခွဲကိုပဲလက်ခံဖို့တတ်မှတ်ခဲ့တာဟာဒုက္ခသည်တွေကိုလက်ခံပြီးကူညီပံ့ပိုးပေးနေတဲ့အမေရိကန်နိုင်ငံရဲ့စံတန်ဖိုးတွေနဲ့ကံ့ညွတ်မှုမရှိဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။လာမယ့်နှစ်မှာတော့ဒုက္ခသည်ပေါင်း 13,500 လက်ခံဖို့ရည်ရထားတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်သုံးကတော့သမ္မတဟောင်းထရမ့်လက်ထက်ကအရေးအတွက်အတိုင်းဒုက္ခသည်တွေလက်ခံမယ်လို့သမ္မတအင်ဂျီရောကကြေညာခဲ့တာပါ။ဒုက္ခသည်အစီအစဉ်ကိုတိတိတသာတိုးချဲ့မယ်လို့ဇန်နဝါရီလသမ္မတကျန်းသစ္စာကျင်းပပွဲမှာကရီပေးခဲ့ပြီးကမှထွက်လာတဲ့ဒီကြေညာချက်အပေါ်ဒီမိုကရက်အမတ်တချို့နဲ့ဒုက္ခသည်အရေးဆောင်ရွက်သူတွေကဝေဖန်ခဲ့ကြတာပါ။တနင်္လာနေ့ထုတ်ပြန်ချက်မှာတော့ဒုက္ခသည်တွေလက်ခံရေးဟာကမ္ဘာစည်းမျဉ်းပေါ်ကအမေရိကန်ရဲ့အခန်းကဏ္ဍအတွက်အလွန်အရေးကြီးတယ်လို့လည်းပြောထားပါဗျ။သမ္မတဘိုင်ဒန်ရဲ့အဆုံးဖြတ်ချက်ကိုဒီမိုကရက်တွေနဲ့လှုပ်ရှားတက်ကြွသူတွေကကြိုဆိုကြပေမဲ့လည်း Republican အမတ်တချို့ကတော့ဒါဟာနိုင်ငံတော်လုံခြုံရေးနဲ့ပြည်သူ့ကျန်းမာရေးကိုတိုက်ရိုက်ချိန်ချောက်တယ်လို့ရပ်ဆိုပြီးတော့ဝေဖန်နေကြတာဖြစ်ပါတယ်။